စကိုင်းတိုင်းမုံရွာမြို့နယ်လေစင်စံပြကြေးရွာတွေကိုမနေ့9နိုင်ခွဲလောက်စစ်ကောင်စီတပ်အင်အား50ဝန်းကျင်လောက်ဩဂုတ်လ26ရက်မနေ့စောပိုင်းမှာလာရောက်ပြီးနေမြေရှင်းလင်းရေးလုပ်ခဲ့တဲ့အတွက်အရသာတူထိခိုက်သေးဆုံးခဲ့ပါတယ်အဲ့ဒါကိုမျက်မြင်သက်သေတွေကလည်းပြောပါတယ်ဖန်စီခေါ်ဆောင်လာတဲ့ရွာသား2ဦးလည်းအသက်ဆုံးရှုံးခဲ့ရကြောင်းဒေသခံတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့အလိမ်မာတင်ပြမှာဖြစ်ပါတယ်ခင်ဗျာ
မနက်လေအာကြီးလေစင်ရွာတွေကိုစစ်ကောင်စီတပ်တွေရုတ်တရက်ဝင်လာချိန်မှာမြင်လိုက်တဲ့သူတွေကဘေးလွရာထွက်ပြေးဖို့တခြားရွာသားတွေကိုသတိပေးဆော့ခဲ့ကြပါတယ်ထွက်ပြေးတဲ့ရွာသားတွေတဲကအမျိုးသားတအုပ်ကိုတနက်နဲ့ပြစ်တက်ခဲ့တယ်လို့မျက်မြင်သက်သေဒေသခံတအုပ်ကပြောပါတယ်
မနက်9:45အချိန်တော့မှသူတို့လဲတဲ့အဝင်လမ်းကလာတယ်မဟုတ်ဘူးဗျရွာထောင်ဆိုတဲ့ရွာလေးရှိတယ်လဲတဲ့အနောက်ဘက်မှာအဲဒီရွာထောင်ရွာရဲ့မြောက်ဘက်မှာပညာဒီပန်ကျောင်းဆိုတာရှိတယ်ဗျဘေးကနေပြီးတော့ဝင်ချလာကြတာကျွန်တော်လည်းရွာတွေကလူတွေကိုလိုက်ပြီးတော့တတိပေးပြီးတော့ဗောလေနော်ပြေးကြတော့ဒီမှာဝင်လာပြေးကြတယ်ဆိုပြီးတော့ကျွန်တော်လိုက်တော့ပြောတယ်ပြောတဲ့ခါဦးပေးမယ်လို့ဒါနဲ့ရွာထောင်နဲ့လဲတဲ့ကဗတအားနီးလုံးနဲ့အတွက်ကလေအကုန်လုံးကိုတေဘာလုံးကြီးလိုက်မပြောနိုင်ဘူးဗျကျွန်တော်တို့နဲ့နီးသက်တဲ့အနေအားလောက်လေးလိုက်ပြောတာနဲ့အချိန်ကကုန်းသွားတယ်အဲ့ချိန်မှာသူတို့ရွာထဲရောက်လာတယ်အဲ့ဒီဇက်ကုံကနေမှအဲ့လက်ဖက်ရည်ဆိုင်ကိုသူတို့အဲ့မလက်ဖက်တောင်းနေတဲ့လူတွေကအဲ့လိုကြတော့ပြေးကြတာပြေးကြတဲ့အခါရောက်တော့အဲ့ဒီပြေးတဲ့လူတယောက်ကသူခြေဦးတည့်ရပြေးတာပေါ့ပြေးနေအမှသူပြေးတဲ့လမ်းကြောင်းမှာတန်းပြီးတော့ဒိုးတဲ့အခါလို့သူကနောက်ပြန်ဆုတ်ပြေးလာနောက်ပြန်ဆုတ်ပြေးလာတော့အဲ့မပြေးနဲ့မပြေးနဲ့လို့ပြောနေနဲ့လှန့်ထုတ်လိုက်တာအဲ့လူတယောက်ကတော့အဲ့မှနေရာတွေမှာပဲတက်ပြထားတာပဲခြေတော့မှလည်းဓာတ်တန်ရာတွေတော့တွေ့တယ်ဗျ
လေစင်စံပြကြေးရွာတွေကိုဝင်လာချိန်မှာစစ်ကောင်စီတပ်သားတွေကအရက်သား2ဦးကိုလည်းဖမ်းခေါ်လာတယ်လို့ပြောပါတယ်။သူတို့2ဦးလုံးကလေစင်ဒေသခံမဟုတ်ပေမဲ့ရွာတွေကအထက်တန်းကျောင်းအနီးမှာမီးရှို့တပ်ပြတ်ထားခဲ့တယ်လို့ရွာသားတွေကပြောပါတယ်။ဒီကနေ့မှာအသက်ခံလိုက်ရသူ3ဦးလုံးကိုစစ်ကောင်စီတပ်သားတွေရွာတွေကနေပြန်ထွက်သွားချိန်မှာတကြိုပေးခဲ့တယ်လို့မီးတကြိုကိုဆောင်ရွက်ပေးခဲ့သူ2ဦးကပြောပါတယ
်။ဖမ်းခေါ်လာတာတယောက်မကပဲ၊နှစ်ယောက်ပဲ။ဖမ်းခေါ်လာပြီးတော့အဲ့မှာကျွန်တော်လဲလင်းအထက်တန်းချောင်းထဲမှာပဲဖမ်းခေါ်လာတဲ့လူတွေနှစ်ယောက်ကိုပေါ့လေကျောင်းတောင်ကြီးရဲ့အရှိတ်ဘက်ပြေးမှာသူရိုက်နေထားတဲ့အရာတွေတွေ့တယ်ပေါ့နှစ်သွေးခွက်တွေပါတွေတော့တွေ့ပြီးတဲ့ခါအဲ့ဒီနေရာနေပြီးတော့တခါဒရွတ်တိုက်ဆွဲပြီးတဲ့ခါတော့ကျတော့အဲ့ဒီကျောင်းတောင်ကြီးနဲ့မလန်မကန်းလေးမှာပဲသူတို့အဲ့မှာနှစ်ယောက်လုံးကြီးစုပြီးတော့တတ်ထားခဲ့တာဗျယောက်ျားလေးကြီးတယ်ဟိုအဲ့ဒီအရာတွေကိုကျွန်တော်တို့ကိုယ်တိုင်ပဲလိုက်ပြီးတော့ကြိုပေးလိုက်အဲ့ဒီသုံးယောက်စလုံးပေါ့လေနော်
လေစင်ရွာအတွင်းတိုက်ပွဲနဲ့အရက်သားတွေထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသလိုတီးကြအတည်ပြုချက်တော့မရသေးပါဘူး။မုံရွာမြို့နယ်ကလေစင်စံပြကျေးရွာစီစစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးကျေးရွာအတွင်းတနက်နဲ့ပြစ်ခတ်6လန်တာဒေသခံတွေကိုဖမ်းဆီးခေါ်ဆောင်သွားတာတွေမကြခဏလှုပ်လေရှိပါတယ်။ဒါကြောင့်လဲရွာသားတချို့အိမ်မပြန်ရဲပဲဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင်။